သာသနာတော်နှစ်2556ခုနှစ်မြန်မာတက္ကသိုလ်1384ခုနှစ်တော်သတင်းလာဇန်2ရက်နေ့ခရစ်တက္ကသိုလ်2012ခုနှစ်စက်တင်ဘာလ18ရက်နေ့တနင်္လာနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်တမိုင်းဝင်ကျက်ကလောက်စီတော်မြတ်ကြီးနေရှိကျက်ကလောက်ပရိယတ်ဒီစာသင်တိုက်မောဂဝိပဿနာဓမ္မယေသံမှာကျင့်ပါပြုလုပ်အပ်သောအကျင့်80မြောက်မောဂဝိပဿနာဒိဋ္ဌံတရားစက္ကမမှာခဏိသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်တော်ခါကလာတော်ကဘုရားရှင်ကရောမြတ်ကြီးတာဝတိဘိမုံစေတဝန်ကျောင်းတော်မှာသတင်းတော်မူနေတဲ့အချိန်အခါမှာသာဝတိမြို့တော်ရင်ငါတရားလာရောက်နားဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သကရာဂามိမဉ္ဇဏ်အနာဂามိမဉ္ဇဏ်အရဟတာမဉ္ဇဏ်များအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယနေ့ညပါစေသကရာဂามိမဉ္ဇဏ်များယနေ့ညပါစေအနာဂါမိမဉ္ဇဏ်များရနိုင်ကြပါစေအရဟတမဉ္ဇဏ်များရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများယထမသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်အားလုံးသောယောဂီအပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးပွေထုံးတော်မူလာခြင်းသည်និရောဓသစ္စာဆိုတဲ့ဒုက္ခ၆ယာနိဗ္ဗာန်ရဖို့ရအတွက်ပွေထုံးတော်မူလာခြင်းဖြစ်ပါတယ်နော်ဒါနကုသိုလ်ပြုပြီးလူချမ်းသာနာချမ်းသာရဖို့ဆိုတဲ့ရည်ရွယ်ချက်မပါပါဘူး။သီလကုသိုလ်တွေပြုပြီးတော့ကျမ်းမာချမ်းသာအောင်ဆိုတဲ့အသက်ရှင်ဖို့ဆိုတဲ့ရည်ရွယ်ချက်မဟုတ်ပါဘူး။ဒါတွေကကြွဲကူးရည်ပါ။အကြောင်းအကျိုးဆက်သွယ်မှုနဲ့ဒီကံပြုရင်ဒီအကျိုးခံစားရလိမ့်မယ်ဆိုတဲ့ကံနဲ့ကံရဲ့အကျိုးပေးပုံကိုညွှန်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်။အဲ့ဒီကံရဲ့အကျိုးပေးကိုတောင်းတဖို့အတွက်ရည်မှန်းဖို့အတွက်ကံနဲ့ကံရဲ့အကျိုးပေးကိုမျှော်မှန်းဖို့အတွက်မြတ်စွာဘုရားသခင်ကရောမြတ်ကြီးပွင့်လာခြင်းမဟုတ်ပါဘူးမြတ်စွာဘုရားသခင်ကရောမြတ်ကြီးပွင့်လာတာကကံအကျိုးပေးထက်ဉာဏ်အကျိုးပေးကိုအဓိကထားပြီးတော့ပွင့်လာတာပါအကျိုးပေးကိုအဓိကထားပွင့်တော့ဉာဏ်ဆိုတာတရားလားသစ္စာဉာဏ်လားသစ္စာဉာဏ်ဆိုတာတရားဉာဏ်လားဝိပဿနာဉာဏ်လားဝိပဿနာဉာဏ်အဲဒီဝိပဿနာဉာဏ်ကြောင့်ဝိပဿနာဉာဏ်ကနေပြီးတော့အကြောင်းအကျိုးဆက်သွယ်ပြီးဉာဏ်တဆင့်တက်တဆင့်ရင်းချက်လာမယ်ဆိုရင်မဲ့ဉာဏ်ဖွဉာဏ်မရနိုင်ဘူးလားရနိုင်လားမဉ္ဇဏ်ဖုန်ဉ္ဇဏ်ရရင်နိဗ္ဗာန်ချမ်းသာမမြင်နိုင်ဘူးလားမြင်နိုင်လားဒါကြောင့်နိဗ္ဗာန်သည်ဉာဏ်ကြောင့်ဖြစ်တာမဟုတ်ပေမဲ့လို့လည်းပဲနိဗ္ဗာန်ကိုမြင်ဖို့ကြတော့ဉာဏ်မပါရင်မြင်ပါမမြင်ပါဘူးအဲ့ဒါကြောင့်မို့လို့နိဗ္ဗာန်ရဖို့ရန်အတွက်ဉာဏ်သည်မလိုအပ်တဲ့တရားလားလိုအပ်တဲ့တရားလားအဲ့ဒါကြောင့်နိဗ္ဗာန်ရခြင်းပါတဲ့ဆိုရင်ကံအာကိုရမှာလားဉာဏ်အာကိုရမှာလားဉာဏ်အာကိုရမှာပါနော်ကံဆိုတဲ့မိမိတို့ပြုလုပ်ထားတဲ့စေတနာရဲ့စွမ်းအားလောက်တင်အာကိုပြီးတော့တည်တည်ရောင်ရဲနေကြမယ်ဆိုရင်ကံရဲ့အကျိုးပေးသည်32ပုံသာဖြစ်ပါတယ်ကံရဲ့အကျိုးပေးက32ပုံသာဖြစ်ပါတယ်ဉာဏ်ရဲ့အကျိုးဆက်ကမှနိဗ္ဗာန်လို့ဒီလိုမှတ်လိုက်ပါနော်အဲ့ဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေကယနေ့ကံလို့တည်တော့မလုပ်ကြဘူးလားလုပ်ကြဒါနာကုသိုလ်တွေပြုတဲ့ဒါကံလို့ပေါ့သီလကုသိုလ်တွေပြုတဲ့ဒါလည်းကံလို့ပေါ့နော်တပ္ပရာကုသိုလ်ပြုတာကြတော့ဇံလို့လို့ဒီလိုခေါ်တယ်ဇံလို့ဆိုပေမဲ့လို့လည်းပဲသူလည်းပဲကံရဲ့သဘာဝကင်းမှမလားကံရဲ့သဘာဝမကင်းဘူးနော်အခုလိုဝိပဿနာတရားတွေအားထုတ်လို့သစ္စာတိသစ္စာဉာဏ်ဤရအောင်ကြိုးစားတာကြတော့တရားလို့ခေါ်တာလားဉာဏ်လို့ခေါ်တာလား ညာလို့ဆိုပေမဲ့လို့လည်းပဲတဲ့ကံဆိုတဲ့စေရနာမပါဘူးလားပါပါတဏ္ဍာကုသိုလ်သီလကုသိုလ်ဆိုတဲ့ကံအလုံးမှစေရနာကအဓိကဖြစ်တယ်အဲ့ဒီစေရနာကပဲဥဆောင်ပြီးတော့အကျိုးပေးတော့မှညာလို့ကြတော့စေရနာပါတော့ပါတယ်ဒါပေမဲ့လို့လည်းပဲအဲ့ဒီစေရနာသည်ဥဆောင်ခေါင်းဆောင်ဖြစ်တဲ့ပါဠိမာလာနောက်လိုက်ဖြစ်တဲ့ပါဠိမာလာဘသူရဲ့နောက်လိုက်လည်းမင်းညံရဲ့နောက်လာဒီလိုမလားကံလုံးတော့ကဘလူကခေါင်းဆောင်လဲစေရနာကခေါင်းဆောင်ဘလူကခေါင်းဆောင်ပါလေစေရနာကခေါင်းဆောင်ဘာကုသိုလ်ကံနေပြုတဲ့အခါကျတော့လောဘတို့ဒေါသတို့ဒိဋ္ဌိတို့အဲ့ဒီတရားတွေကနောက်လိုက်စေရနာကခေါင်းဆောင်ကိလေသာတရားတွေကနောက်လိုက်ကုသိုလ်ကံနေပြုတဲ့အခါကျတော့စေရနာကခေါင်းဆောင်ဉာဏ်ကနောက်လိုက်နော်ဉာဏ်ကဘာဖြစ်လို့တော့ဒါနာကုသိုလ်သီလကုသိုလ်ပြုတဲ့အခါမှာလည်းပဲဉာဏ်တော့မပါဘူးလားပါတော့ဒါပေမဲ့အဲ့ဒီမှာပါတဲ့ဉာဏ်ကခေါင်းဆောင်ဖြစ်နေပါမလားနောက်လိုက်ဖြစ်နေပါမလားနောက်လိုက်ဖြစ်နေပါမလားနော်နောက်လိုက်ဖြစ်နေပါမှာဖြစ်တဲ့အတွက်အကျိုးပေးတဲ့အခါကျတော့ဉာဏ်ကအဓိကလားကံကအဓိကဖြစ်သွားတာလားကံကအဓိကဖြစ်သွားတာအဲ့ဒါကိုဉာဏ်မပါတဲ့ကံလို့ဒီလိုလည်းပဲပြောလို့ရတာပေါ့နော်ဉာဏဝိပယုတ်လို့ဒီလိုလည်းပြောလို့ရတယ်ဉာဏဝိပယုတ်ဆိုရင်ဉာဏ်လုံးဝမပါဘူးဉာဏသံယုတ်ဆိုရင်ဉာဏ်ပါတော့ပါတယ်ဒါပေမဲ့လို့လည်းပဲအဲ့ဒီဉာဏ်ကလည်းပဲကံရဲ့နောက်လိုက်ဖြစ်နေပါတာပါဒီလိုမဟုတ်လားအခုဘုန်းကြီးပရိသတ်တွေပြောလို့နေတဲ့သစ္စာတိသစ္စာဉာဏ်ကြတော့ကံကအဓိကလားဉာဏ်ကအဓိကလားဉာဏ်ကအဓိကဉာဏ်အဓိကလို့ဆိုပေမဲ့ကံလို့ခေါ်တဲ့စေရနာကမပါဘူးလားပါလားအဲ့ဒီစေရနာကတခြားလားနောက်လိုက်ဖြစ်နေပါလားလားနောက်လိုက်ဖြစ်နေပါလားအကျိုးပေးတော့ကံကအကျိုးပေးမှလားဉာဏ်ကအကျိုးပေးမှလားအဲ့ဒါကြောင့်မလို့ခွင့်တော်ပရိသတ်ညာနဲ့ကုသိုလ်ကံနဲ့တွဲတော့တွဲတယ်တွဲပေမဲ့လို့လည်းပဲခွင့်တော်ပရိသတ်တွေကကံကိုရှင်းရမတင်ပါနဲ့။ဘာကိုရှင်းရတယ်မှာလဲ။ဉာဏ်ကိုရှင်းရတယ်မှာဟုတ်တယ်မလား။ဉာဏ်ပါမှကံသည်အကျိုးပေးလှတယ်။ဉာဏ်မပါရင်ကံအကျိုးပေးမလှဘူး။မလှဘူးဆိုတာဘာပြောတာလဲလို့မေးတော့ဝန္ဒသိစိရဲ့မလွတ်ဘူး။ဟုတ်တယ်မလား။ဝန္ဒသိစိရဲ့လွတ်တာကတော့ဉာဏ်ပါမှဝန္ဒသိစိရဲ့လွတ်တာနော်။ဒါကြောင့်မြတ်စွာဘုရားသခင်ကရောမြတ်ကြီးကအနာရိယပရိယေသနသုတ်တံမှာဘယ်လိုဟောထားသလဲဆိုရင်တဲ့အတ္တနာမိမိသည်ဇာပြစရအတ္တနာမိမိသည်ဇာတိဓမ္မပရိသန္တိနေရခြင်းသဘောရှိသည်တမန်တော်ဖြစ်ပါလျက်ဇာတိဓမ္မယေဝပရိသန္တိနေရခြင်းသဘောကိုသာလျင်ပရိယေတိတိရှာမိဧတာဧသောအဲ့ဒီရှာမိခြင်းသည်အနာရိယပရိယေသနောမမြတ်သောရှာမိခြင်းမှာပဲဘယ်တော့ပရိသတ်ဒီယနေ့ဆိုကြပါစို့ကုသိုလ်ကောင်းမှုပြုတယ်ဒါနာကုသိုလ်တွေပြုတယ်သီလကုသိုလ်တွေပြုတယ်နော်အဲ့ဒီဒါနာကုသိုလ်သီလကုသိုလ်တွေပြုတဲ့ပုဂ္ဂိုလ်တွေဟာအကယ်၍များလူချမ်းသာရရပါလို့ဤနိုင်ချမ်းသာရရပါလို့ဤလို့တောင်းတပြီးတော့ပြီးကြမယ်ဆိုရင်ဇာတိဆိုတဲ့ပရိသတ်တွေတောင်းတတဲ့သဘောမဖြစ်ဘူးလားဖြစ်ခန္ဓာကဘာတောင်းတတဲ့သဘောမဖြစ်ဘူးလားဖြစ်လားဒုက္ခသစ္စာသဘောတောင်းတတဲ့သဘောမဖြစ်ဘူးလားဖြစ်ခန္ဓာငါးပါးကိုတောင်းတပြီးတော့ကုသိုလ်ပြုကြတယ်ဒုက္ခသစ္စာကိုတောင်းတပြီးတော့ကုသိုလ်ပြုကြတယ်ခန္ဓာငါးပါးဇာတိကိုတောင်းတပြီးတော့ကုသိုလ်ပြုကြတယ်ဇာတိကိုတောင်းတပြီးတော့ကုသိုလ်ပြုကြတဲ့ပုဂ္ဂိုလ်များဟာလူချမ်းသာနဲ့ချမ်းသာတောင်းတပြီးတော့ကုသိုလ်ပြုကြတဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးကမြတ်သောရှာမိခြင်းလို့ပြောတာလားမမြတ်သောရှာမိခြင်းလို့ပြောတာလားမမြတ်သောရှာမိခြင်းရှာတော့ရှာတယ်ဒါပေမဲ့သူရှာမှုရှာသည်ကမမြတ်တဲ့ရှာမိခြင်းဖြစ်မလာဘူးတဲ့ဘာဖြစ်လို့လဲလို့မေးတဲ့အခါကျတော့အတ္တနာမိမိသည်ဇာတိဓမ္မပရိသန္တိနေရခြင်းသဘောရှိသည်တမန်တော်ဖြစ်ပါလျေဇာတိဓမ္မယေဝပရိသန္တိနေရခြင်းသဘောကိုသာလျင်ပရိယေတိရှာမိအကြောင်းကအဲ့ဒါပဲ ဟုတ်တယ်မဟုတ်လားလောလောဆယ်ကိုကိုတိုင်ပရိသတ်နေနေရခြင်းသဘောမရှိဘူးလားရှိလူဘဝရလာကြတဲ့ကဘာနဲ့စပရိသတ်နေဆိုတဲ့ဇာတိနဲ့စတာဘာနဲ့စတော့ဇာတိနဲ့စခဲ့တာမဟုတ်လားပရိသတ်နေတဲ့ဇာတိနဲ့စတယ်နတ်ဘဝရောက်သွားတော့လည်းဇာတိနဲ့စတယ်ဗြဟ္မာဘဝရောက်သွားတော့လည်းဇာတိနဲ့စတယ်ခွေးချင်းကလေးသားဘဝရောက်တော့လည်းဇာတိနဲ့စတယ်ဇာတိနဲ့စလာခဲ့ကြတဲ့ပုဂ္ဂိုလ်တွေကြီးပဲเนาะလူဘဝလူဘုံဌာနမိခင်ရဝမ်းမှာပရိသတ်နေနေတဲ့ပရိသတ်တွေ၄မျိုးရှိတာပေါ့လေအနိစ္စယဇလာဘူဇယင်เนาะအနိစ္စဇလာဘူဇသံသီတ္တဇဩပပါတိကဆိုတဲ့ပရိသတ်တွေ၄မျိုးအဲ့ဒီပဋိသင်္ဍာန်လေးမျိုးတည်းမှာဘုလူတွေခွေးတွေကြက်တွေငှက်တွေကြတော့ဇလာဘူဇလို့ခေါ်တယ်မြန်မာလိုပြန်လိုက်တဲ့အခါကျတော့မိခင်ရဲ့ဝမ်းမှာပဋိသင်္ဍာန်နေပြီးတော့မှပေါက်ဖွားလာတာလို့ဒီလိုခေါ်တယ်နော်အန္တဇဇရာကတော့ကြက်တို့ငှက်တို့ဆိုတဲ့ဥကနေပြီးတော့ပေါက်ဖွားတာဇလာဘူဇဆိုတာကတော့လူတို့ခွေးတို့ဆိုတဲ့နော်မိခင်ရဲ့ဝမ်းကနေပေါက်ဖွားတာသန္တိရဇဆိုတာကတော့အညှိကံဖြစ်တာ။ဘောဘပါတိကဇရာကတော့ကိုထင်ရှားဖြစ်တာ၊နတ်တွေလိုကိုထင်ရှားဖြစ်ဘဝကနေပေါ်တာ။အဲဒီပရိသတ်တွေ၄မျိုးတည်းမှာဗပရိသတ်တွေစုံစုံလဲဆိုရင်တော့အခုဘုန်းကြီးတို့ပရိသတ်တွေရထားတဲ့ဇလာဘုဇပရိသတ်တွေစုံစုံပါပဲ။ဗပရိလို့တော့ဆိုတော့မိခင်ရဲ့ဝမ်းမှာကိန်းအောင်ပြီးတော့ပရိသတ်တွေနေရလို့တဲ့။ဟုတ်တယ်မလား။ဇာတိစာချက်အောက်ထဲဝဉံပုံနံညီလောင်းကျင်းမြောင်မဲမိုက်မိဝမ်းတိုက်ဝဲဆိုတဲ့လင်္ကာအယအမိခင်ရဲ့ဝမ်းမှာကိုလာဆယ်လာပြိတန်နေနေပြီးတော့မှမွေးဖွားလာရတာဖြစ်တဲ့အတွက်ချမ်းချမ်းသာသာနေကြရတာလားဆင်းဆင်းရဲရဲနေကြရတာအဲ့ဒါဇာတိဒုက္ခပေါ့နော်ဒါတော့မိမိတို့လူဘဝရလာတာဒီဒုက္ခနဲ့ကင်းသလားမကင်းဘူးလားဒီဒုက္ခမကင်းမနဲ့လူဘဝရလာခဲ့ကြတာနော်ဒီလိုဆိုတော့တကယ်လို့များလူချမ်းသာရရပါလုံးဤလူများဆူတောင်းမိကုသိုလ်ပေးကြမယ်ဆိုရင်အဲ့ဒီလူဘဝပဋိသင်္ဍာန်ဇာတိပြန်ရရပါလုံးဤလူဆူတောင်းပြီးကုသိုလ်ပြုတာနဲ့မတူဘူးလားတူလားယခုဘဝမှာလည်းမိခင်ရဝမ်းမှာပဋိသင်္ဍာန်နေခဲ့ရပြီနောက်ဘဝမှာလည်းမိခင်ရဝမ်းမှာပြန်ပြီးတော့ပဋိသင်္ဍာန်နေဖို့ဆူတောင်းပြီးတော့ကုသိုလ်ပြုကြအောင်မယ်ဆိုရင်အဲ့ဒီဆူတောင်းသည်မြတ်သောဆုတောင်းလားမမြတ်သောဆုတောင်းလားမမြတ်ပါဘူး။ဘာဖြစ်လို့မမြတ်သောဆုတောင်းလဲလို့မေးတော့ဇာတိပရိသန္တိပြန်ရလို့ပါ။ဘာဖြစ်လို့ပါလဲ။လောကမမအဖြစ်ဘုဂဝဆရာတော်ဘုရားကြီးကဘယ်လိုပြောလဲ။အင်းစိန်ထောင်ကြားနေတဲ့ပုဂ္ဂိုလ်တယောက်ထောင်ကလွတ်ရပါလို့ဤတော့ဆုတော်ဆုတောင်းတယ်။ဒါပေမဲ့အင်းစိန်ထောင်ကလွတ်ပြီးတော့ဟိုဘက်တရားဝရီထောင်ရောက်ရပါလို့ဤလိုများဆုတောင်းမယ်ဆိုရင်ထောင်ပြောင်းနာနဲ့အတူတူပါပဲတဲ့ဒုက္ခကတော့လွတ်ပါမလားအင်းစိတ်ထောင်မှနေတုန်းကလည်းဒုက္ခနဲ့တရားဝတိထောင်ရောက်တော့လည်းပဲဒုက္ခနဲ့သုတောင်းရင်သုတောင်းရင်ထောင်မှလွတ်ဖို့ပဲသုတောင်းမှဒီထောင်ကနေဟိုဘက်ထောင်ပြောင်းပြီးတော့ဆန်တဲ့သဘောမျိုးတော့သုမတောင်းပါနဲ့တဲ့ဟုတ်တယ်မလားအဲ့တော့လူဘုံလူဘဝလူဌာနရောက်နေတဲ့ပုဂ္ဂိုလ်တယောက်နောက်ထပ်လူချမ်းသာနဲ့ချမ်းသာရရပါလို့ဤပြန်ပြီးတော့ဆုတောင်းမယ်ဆိုရင်ထောင်ပြောင်းပြီးတော့ဆန္ဒနဲ့မလူဘူးလားတူနေလားဆုတောင်းရင်ဆုတောင်းရင်ပရိသတ်တွေပြန်ရဖို့ဆုတောင်းရမှာလားပရိသတ်တွေလွတ်ဖို့ဆုတောင်းရမှာလားအဲ့ဒါကြောင့်မလို့ပရိသတ်တွေပြန်ရဖို့ကိုယ်တော်ကောင်းမှုပြုကြမယ်ဆိုရင်မမြတ်သောရှာမိခြင်းပါပဲနော်အတ္တနာမိမိသည်ဇာတိဓမ္မောပရိသတ်တွေနေရာခြင်းသဘောရှိသည်တမန်တော်ပြဖြစ်ပါတော့လေအဇာတိယေဝပရိသန္တိနေရာချင်းသဘောမရှိတဲ့နိဗ္ဗာန်ချမ်းသာကိုသာလျှင်ပြိယေတ္တိရအောင်ရှာမိတယ်။ဧတာဧတောအရိရှာမိတဲ့ရှာမိခြင်းသည်အရိယပြိယေတ္တောမြတ်သောရှာမိခြင်းမှာပဲ။ဇာတိပရိသန္တိရထားတဲ့ပုဂ္ဂိုလ်တယောက်သည်ဇာတိမှလွတ်အောင်ကြိုးစားပြီးတော့ဆုတောင်းပြီးတော့ကုသိုလ်ပြုကြမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ပြုတဲ့ကုသိုလ်သည်မမြတ်သောကုသိုလ်လားမြတ်သောကုသိုလ်လားအဲ့ဒီတော့မြတ်စွာဘုရားကဟောထားတာမဟုတ်လားဇာတိပရိသန္တိရထားတဲ့ပုဂ္ဂိုလ်တရားဇာတိမလုံအောင်ဆိုတာကဟောဒီပြုထားတဲ့ကုသိုလ်ကသက်သက်နဲ့ကတော့ဘယ်နည်းနဲ့မှမလွတ်နိုင်ပါဘူးတဲ့ဒ ဘသူအာကိုမှလွတ်မှာလဲညာအာကိုမှလွတ်မှာဒီလိုဟုတ်လားအရဉ္ဇဘုန်းတော်ပရိသတ်တွေကယနေ့ကံနဲ့တင်တင်နေရမှာလားကံလုံးနဲ့တင်နေရနေရမှာလားညာလုံးဖြစ်အောင်ကြိုးစားရမှာလားအတ္တနာမိမိသည်သရဓမ္မအိုခြင်းသဘောရှိသည်ပြာတိဓမ္မနာခြင်းသဘောရှိသည်မရဏဓမ္မသိခြင်းသဘောရှိသည်တမန္တဖြစ်ပါလျက်သရဓမ္မမရဏဓမ္မဇာတိဓမ္မမရဏဓမ္မအိုခြင်းနာခြင်းသိခြင်းသဘောကိုပရိယေတတိရှာမိမယ်အဲဒီလိုရှာမိခြင်းဟာလည်းပဲအနာရိယပရိယေတနောမမြတ်သောရှာမိခြင်းပါပဲနော်ဇာတိယပြီဆုံးမှာတော့ဩနာတိပဲကင်းမလဲကင်းပါမလားဩနာတိပဲကင်းမလဲနော်အဲဒါကြောင့်မလို့ရှာရင်ရှာရင်ဩနာတိမကင်းတဲ့ဇာတိရှာရမှာလားဩနာတိကင်းတဲ့နိဗ္ဗာန်ရအောင်ရှာရမှာလားဩနာတိကင်းတဲ့နိဗ္ဗာန်ရအောင်ရှာပါတဲ့ဟုတ်တယ်မလားအဲ့ဒါကြောင့်မလို့လူချမ်းသာရရပါလို့ဤနတ်ချမ်းသာရရပါလို့ဤဆိုရင်ထောင်ပြောင်းပြီးတော့စန္ဒာနဲ့အတူတူပါပဲနိဗ္ဗာန်ချမ်းသာရရပါလို့ဤဆိုတဲ့ရည်ရွယ်ချက်နဲ့ကုသိုလ်ပြုမှဒါလည်းရင်ထောင်မှလွတ်အောင်ထူတောင်းပြီးတော့ကုသိုလ်ပြုတာနဲ့တူပါလေလို့ဘုန်းတော်ပရိသတ်တွေမှတ်လိုက်ပါတော့အဲ့ဒါကြောင့်မလို့ယနေ့ဒါနာကုသိုလ်ပြုပြုသီလကုသိုလ်ပြုပြုဘာဝနာကုသိုလ်ပြုပြုဘုန်းတော်ပရိသတ်တွေကလူချမ်းသာနဲ့ချမ်းသာတောင်းတာပြီးတော့ကုသိုလ်ပြုရမှာလားနိဗ္ဗာန်ချမ်းသာရည်မှန်းပြီးတော့ကုသိုလ်ပြုရမှာလားဟောပြီနိဗ္ဗာန်ချမ်းသာရည်မှန်းပြီးတော့ကုသိုလ်ပြုရမယ်အလူဒါနာပြုတုံကညာနာစင်ကုတ်ကေညာမကုတ်လျင်တဏှာဝင်ရလေခြင်းဒုက္ခပဲဒီလိုမလားအဲဒါကြောင့်ဉာဏ်ကိုကုတ်ကဲပြီးတော့ဉာဏ်ကိုအကြည်မှုထားပြီးတော့ကုသိုလ်ပြုကြပါလို့ခွန်ကြီးတိုက်တွန်းလိုပါတယ်နော်ကာမိတ္တောဒရဉာဏ်ကိုအကြည်မှုပြုတော့ကုသိုလ်ပြုကြတဲ့ဆိုတဲ့အခါမှာဉာဏ်ဆိုတဲ့တရားသည်တဲ့ဘုန်းတော်ပရိသတ်တွေတခြားတရားလားမဲ့ကင်တရားလားဉာဏ်ဆိုတာသည်မဲ့ကင်တရားနော်ညာသရာဘာတရားလဲဟောပြီညာသရာမဲ့ကင်တရားကုသိုလ်ပြုတိုင်းပြုတိုင်းဉာဏ်ပေါ်အောင်ကြိုးစားဉာဏ်မပါဘဲနဲ့ကုသိုလ်မပြုနဲ့เนาะဉာဏ်မပါဘဲကုသိုလ်မပြုနဲ့ဉာဏ်ပါမှကုသိုလ်ပြုဒီလိုဆိုတော့အဲ့ဒီဉာဏ်ကဘာဉာဏ်လဲပြီးတော့မဲ့ကင်ဆိုတဲ့သစ္စာဉာဏ်သစ္စာဉာဏ်သရာအမှန်ကိုသိတဲ့ဉာဏ်မဲ့ကင်သရာနိဗ္ဗာန်အကြောင်းဖြစ်တဲ့ဉာဏ်အတူတူပဲเนาะအဲဒီကသာကိုယ်ပြုမဲ့စကလုံးသာကိုယ်ပြုမဲ့အဘိဓမ္မာကတော့အတူတူပဲနိဗ္ဗာန်ရောက်ကြောင်းအတိကိုမဂ္ဂဉာဏ်လို့ခေါ်တယ်အမှန်သိတာကိုသစ္စာဉာဏ်လို့ခေါ်တယ်ဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ပရိသတ်တွေကယနေ့မိမိတို့ပြုလုပ်နေတဲ့နေရာမှာသစ္စာဉာဏ်ဦးစီးပြီးတော့ဘယ်လိုပြုရမလဲဆိုတဲ့သစ္စာဉာဏ်ဖြစ်ပုံဖြစ်နည်းလေးတွေဒီနေ့ကျေးဇူးပြုပေးပါမယ်နော်ဟုတ်ပြီအဲ့ဒီသစ္စာဉာဏ်ဖြစ်အောင်ကြိုးစားတဲ့အခါကျတော့ဘုန်းတော်ပရိသတ်တွေကဉာဏ်ရဲ့နာမည်ကဘာလဲလဲသစ္စာဉာဏ်ဉာဏ်ရဲ့နာမည်ကဘာလဲသစ္စာသစ္စာကဘာပါလဲအပန်တရားဉာဏ်သရာကဘာလဲသိတာဉာဏ်သရာဘာလဲသစ္စာကအမှန်ဉာဏ်ကသိတာသစ္စာဉာဏ်ပါမှဟောရိနိဗ္ဗာန်ချမ်းသာရမယ်ဆိုတော့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟောဒီသစ္စာညာရအောင်မကြိုးစားရဘူးလားကြိုးစားရမှာလားကြိုးစားရမှာပဲเนาะကောင်းပြီပြန်ပြောမယ်သစ္စာသရာကဘာတယ်လဲအမှန်တရားညာသရာကသိတာညာသရာကသိတာသစ္စာကအမှန်တရားဒီတော့ညာဖြစ်ဖို့ညာဖြစ်ဖို့သရာကသိကျင်နေလို့ညာဖြစ်ပါမလားဘယ်လိုနေမှညာဖြစ်မှာလဲအမှန်ကိုသိမှညာဖြစ်မယ်ဒီတော့အမှန်တရားဆိုတာလည်းရှိရမယ်သိတဲ့ဉာဏ်လည်းရှိရမယ်။ဘာလဲလဲအမှန်တရားလည်းရှိရမယ်သိတဲ့ဉာဏ်လည်းရှိရမယ်။အမှန်တရားကသိစာသိတာကဉာဏ်ပြောကြည့်စမ်းအမှန်တရားကသိစာသိတာကဉာဏ်ဒီတော့အမှန်တရားမသိဘဲနဲ့ဉာဏ်ရကုန်မရဘူးနော်သာမဉဏ်တော့ຢາກောင်းຢပြလိမ့်မယ်ဒါပေမဲ့မဉဏ်တော့မဖြစ်နိုင်ဘူးဒီလိုမလားဉဏ်ကလည်းသုံးစိတ်တဲ့သူမင်းမရှိသေးတာကိုเนาะအဲ့ဒါကြောင့်မလို့ဒီနေရာမှာလိုချင်တာကယုံနံဖြစ်ပြက်ဒုက္ခသစ္စာကိုထိုးထိုးထွေးထွေးသိတဲ့မဉဏ်ဒါကိုလိုချင်တာเนาะ ယုံနာဖြစ်ဖြစ်ဒုက္ခသစ္စာကအမှန်တရားပြောကြည့်စမ်းယုံနာဖြစ်ဖြစ်ဒုက္ခသစ္စာကအမှန်တရားသုခောတိတာကဉာဏ်ငါကမလိုက်တော့သစ္စာဉာဏ်ဒီတော့သစ္စာဉာဏ်သစ္စာဉာဏ်ဆိုတာယောဒနာဉာဏ်ကိုပြောတာလားအမှန်သိတဲ့ဉာဏ်လားအမှန်သိတဲ့ဉာဏ်ဆိုတာကလည်းပဲယုံနာဖြစ်ဖြစ်ဒုက္ခသစ္စာကိုသိတဲ့ဉာဏ်ပြန်ပြောမယ်ယုံနံဖြစ်ဖြစ်ဒုက္ခသစ္စာကိုသိတဲ့ဉာဏ်ဒါလေးတော့မမေ့ပါနဲ့နော်ကာမိတေလို့ဆိုလို့ရှိရင်ဟောဒီသစ္စာဉာဏ်လေးဖြစ်အောင်ကြိုးစားကြတော့မယ်ဆိုလို့ရှိရင်သစ္စာဉာဏ်ဆိုတာဘုန်းကြီးတို့ပြိတ္တတိဈေးတော်ဝယ်လို့လည်းမရဘူးရပါမလားအင်္ဂါနေယူလာကလို့ကောရပါမလားပြောင်းကနေဟုတ်လားဟာသစ္စာဉာဏ်လေးရပါစေသတိဆိုပြီးတော့ဆွတောင်းလို့ယုံတယ်လည်းပဲဒီသစ္စာဉာဏ်ရပါမလားဒီတော့သစ္စာညာရဖို့ဆိုတာကဟောဒီအမှတ်တရားကိုသိအောင်ကြိုးစားပြီးမှသစ္စာညာရမှာရှင်းလားအဲဒီတော့သစ္စာတရားမှတ်တရားကိုသိအောင်ကြိုးစားတဲ့အခါကျတော့ကြိုးစားဖို့ကြိုးစားနည်းမှတ်ကံမှတကယ်သိမှာပေါ့ကြိုးစားဖို့ကြိုးစားနည်းမှမမှန်ကန်လို့ရှိရင်အဲဒီသစ္စာသည်သစ္စာအမှန်တရားကိုသိတဲ့ညာရပါမလားအဲဒါကြောင့်မလို့ကြိုးစားဖို့ကြိုးစားနည်းသိဖို့လဲဘယ်လိုလဲလို့လားကြိုးစားဖို့ကြိုးစားနည်းကဘယ်လိုကြိုးစားရမလဲဆိုရင်တတိယရယ်တမာရီရယ်ပညာရယ်ပြောကြည့်စမ်းတတိယရယ်တမာရီရယ်ပညာရယ်အဲ့ဒီတတိယတမာရီပညာဆိုတဲ့တရား၃မျိုးကိုပဲဟောဒီနေရာမှာတခြားလို့ခေါ်တာလားညာလို့ခေါ်တာလားတတိယနဲ့တမာရီကနောက်လိုက်ပညာကညာပြောကြည့်စမ်းတတိယနဲ့တမာရီကနောက်လိုက်ပညာကဉာဏ်ဒီတော့ဉာဏ်လို့ပြောနေတဲ့နေရာမှာဉာဏ်นี่တဲ့သူရဲ့သဘာဝအာလျောသာတပါးရင်းဖြစ်တာလားအပေါင်းဖော်တွေနဲ့ဖြစ်တာလားတပါးရင်းဖြစ်တာလားတပည့်တပန်းတွေနဲ့ဖြစ်တာလားတပည့်တပန်းတွေနဲ့ဖြစ်တာအဲ့ဒီတပည့်တပန်းတွေကဘယ်သူတွေလဲလို့မေးရင်တတိလည်းပါမယ်တမာရီလည်းပါမယ်ဝရိယလေးလည်းပါမယ်တမန်တေကပါဆိုတဲ့ဝိတ္တလေးနဲ့ပါမယ်နော်အဲ့ဒါတရားလုံးခြုံပြီးတော့ပြောလိုက်တော့တတိယတမာရီရဲ့ပညာဘာလဲလဲဒီလမ်းလေးကမမေ့ပါနဲ့နော်ဘုန်းတော်ပရိသတ်တွေဟုတ်လားပြောတတိယနဲ့တမာရီကနောက်လိုက်ဉာဏ်ကကောင်းဆောင်အဲ့ဒီဉာဏ်ဆိုတဲ့တရားကလေးဖြစ်ဖို့ရန်အတွက်နောက်လာဖြစ်တဲ့တတိသမာဓိတွေကအကူအညီမပေးရဘူးလားပေးရလားပေးရပါဘူးဒါတော့ဉာဏ်ဖြစ်ဖို့ဆိုရင်နော်တတိပါမဉာဏ်ဖြစ်မယ်သမာဓိပါမဉာဏ်ဖြစ်မယ်တတိသမာဓိတွေအာကောင်မှဉာဏ်ဖြစ်မယ်တတိသမာဓိတွေမှအာမကောင်မှုဆိုရင်ဉာဏ်ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးသဘောပေါက်လားဒါတော့ဉာဏ်ဖြစ်ဖို့ဆိုရင်ဘုန်းတော်ပရိသတ်တွေကဘယ်လိုအားကိုးရမလဲတတိသမာဓိအားကိုးရမယ်နော်ဘုန်းတော်ပရိသတ်တွေလောကမှာစိတ်တတ်တဲ့အခါကျတော့ဟာဘယ်စိဖို့ချုပ်ကြီးဥဆောင်ပြီးတော့ဒီတက်ကိုကုတ်ကဲပြီးတော့တိုက်တယ်ဆိုတော့နာမည်ပေါက်တာကတော့ဘိုလ်ချုပ်ကြီးပေါ့ဒါပေမဲ့လို့လည်းပဲသူတရားထက်တိုက်နေလို့ပဲရမလဲအောက်ကနေဆင်ခဲဆင်ခဲနော်အရာရှိရာကတတစိတ္တိတွေမပါရဘူးလားပါရမှာလားပါရမှာပဲသူတရားထက်တိုက်လို့ပဲရမှာလေနော်သူကကုတ်ခဲယုံပဲကုတ်ခဲတာအောက်ကနေပြီးတော့အလုံးလုံးသွားတာကစိတ္တိစိတ်သားတွေကအလုံးလုံးသွားတာနော်အဲ့ဒီလိုပဲဒီနေရာမှာလည်းပဲတကယ်လုံးလုံးသွားမှာကဘယ်လိုတွေကလုံးလုံးသွားမှာလဲတတိတို့သမာဓိတို့အဲ့ဒီနေရာတွေကတကယ်လုံးလုံးသွားမှာအဲ့ဒီပုံမှာကုတ်ကဲပြတာကဉာဏ်။ဒါကြောင့်မလို့ခုနကဘယ်လိုပြောလဲ။အလူဒါနာပြုတုံကဉာဏစင်ကုတ်ကဲ။ဟုတ်လား။ဉာဏ်လေးနဲ့ကုတ်ကဲပြလိုက်ပါ။ဘလို့ကုတ်ကဲပြရမှာလဲတတိကိုလည်းကုတ်ကဲပြ၊တမာတိကိုလည်းကုတ်ကဲပြ။ဒါကိုတဲ့တယ်ပြောလိုက်တဲ့အခါကျတော့ဉာဏ်ဖြစ်ဖို့ရင်တတိနဲ့ဘာပါစေ၊တမာတိနဲ့ဘာပါစေ၊တတိနဲ့ဂိတ်နေပါစေ၊သမာဓိနဲ့ပဲရှိနေပါစေ။တတိသမာဓိမပါလို့ကတော့ဉာဏ်ပဲကြီးနဲ့မှမဖြစ်နိုင်ပါဘူးတဲ့။ဟုတ်ရလား။အဲဒါကြောင့်ဘုန်းတော်ပရိသတ်တွေဟောဒီသစ္စာဉာဏ်လေးရအောင်ကြိုးစားရအောင်မယ်ဆိုရင်ပရမတ်ဆုံးဘယ်လုံငန်းနဲ့စမှာလဲ တတိနဲ့စဘယ်လိုနဲ့စမှာလဲ
တ
တိဆိုတာကနော်အတိကလေးကတ်ထားတာပြောတာဘာကိုပြောတာလဲအတိလေးကတ်ထားပါအတိလေးကတ်ထားပါအတိလေးကတ်ထားပါအတိလေးရှိနေပါအတိလေးရှိနေတာကိုတတိရှိတယ်လို့ခေါ်တယ်အတိလေးကတ်ထားပါကောင်းပြီအဲ့ဒီအတိလေးကတ်ထားတဲ့အခါကျတော့အဲ့ဒီအတိကဘယ်မှာကပ်ရမှာလဲဆိုတော့ဟောဒီမှာအရှုကခန္ဓာမရှိဘူးလားရှိအရှုကခန္ဓာဒီကုဏပြောခဲ့တယ်တခြားတရားလားသစ္စာတရားလားအရှုကခန္ဓာကသစ္စာသူကိုသိတာကဉာဏ်ပြန်ပြောသူကိုသိတာကဉာဏ်ဒီတော့သစ္စာကိုသိအောင်ကြိုးစားတဲ့နေရာမှာအရှုကခန္ဓာကိုသိအောင်မကြိုးစားရဘူးလားကြိုးစားရမှာပေါ့ဒီတော့အခုဘုန်းကြီးပြောလိုက်တာကအရှုခံခန္ဓာသိအောင်ကြိုးစားပါလို့ပြောနေတာနော်ဘာသိအောင်ကြိုးစားရမှာလဲသိသိချာချာအာယုံစပြီးတော့ကယုတ်တိုင်နားထောင်ကြည့်ပါဘုန်းကြီးကပြောနေတာကစကလုံးကိုရွေးပြောနေတာဟုတ်တယ်မဟုတ်လားအရှုခံခန္ဓာကိုသိအောင်ကြိုးစားပြီးတော့မှကုသိုလ်ပြုပါအရှုခခန္ဓာကိုသိအောင်ကြိုးစားပြီးမှကုသိုလ်ပြုပါဟုတ်တယ်မဟုတ်လားအရှုခခန္ဓာကိုသိအောင်ကြိုးစားတဲ့အခါကျတော့အရှုခခန္ဓာကသစ္စာသိတာကဉာဏ်အဲ့ဒီဉာဏ်လေးပေါ်အောင်ကြိုးစားပြီးမှကုသိုလ်ပြုပါဒါပြောတာသဘောပေါက်တယ်မဟုတ်လားအဲ့ဒီတော့အရှုခခန္ဓာကိုသိအောင်ကြိုးစားပါသိအောင်ကြိုးစားပါဆိုတဲ့အခါကျတော့သိပုံသိနည်းကဘယ်နှမျိုးရှိတယ်လဲဆိုရင်3မျိုးရှိတယ်ဘယ်နှမျိုးရှိလဲတတိဆိုတဲ့အသိရယ်တမာတိဆိုတဲ့အသိရယ်ပညာဆိုတဲ့အသိရယ်အသိဘယ်နှမျိုးလဲ3မျိုးရှိတယ်နော်ပထမဆုံးဘာနဲ့သိပြရမှာလဲတတိနဲ့သိပြီတတိနဲ့သိပြီတဲ့အခါကျတော့ဟောဒီမှာဟောရကယုတ်တရားဟောရကနတ်တရားအဲ့ဒီလိုကိုဘာလို့ပြရမှာလဲသိပြီမိမိတဏ္ဍာမရုပ်ပေါ်ရင်ရုပ်လို့သိနာမ်ပေါ်ရင်နံလို့ဒီအရတော်သိပေးနေတာဒီတခြားလားတတိလားဒီတော့ရုပ်ပေါ်တာလေးကိုရုပ်ပေါ်တာပါပဲလို့သိအောင်ကြိုးစားပါနံပေါ်လာရင်လည်းနံပေါ်တာပါပဲလို့သိအောင်ကြိုးစားပါရုပ်ပေါ်တာလေးကိုသိအောင်ကဲခတ်ကြည့်ပါနံပေါ်တာလေးကိုသိအောင်ကဲခတ်ကြည့်ပါတတိလည်းမလို့ပါစေနဲ့မသိလိုက်ဖို့သရာမရှိပါစေနဲ့ဟုတ်တယ်မလားဘာတွေကိုသိပြရမှာလဲရုပ်နဲ့နံရုပ်ပေါ်ရင်လည်းရုပ်ပေါ်နေပါတယ်လို့သိပြလိုက်ပါနာမ်ပေါ်ရင်လည်းနာမ်ပေါ်နေပါတယ်လို့သိပြလိုက်ပါတဲ့နော်သိပြလိုက်ပါမသိရင်ဘာဖြစ်မလဲစဉ်းစားကြည့်သားရုပ်ပေါ်တာကိုရုပ်ပေါ်တာမှမသိဘူးနာမ်ပေါ်တာကိုနာမ်ပေါ်တာမှမသိဘူးမသိရင်ဘာဖြစ်မလဲဟုတ်ပြီလေအဝိဇ္ဇာကဖုံးကတော့မသိဘူးမသိတော့ဘယ်လိုသိမလဲယုတ်ကလည်းယုတ်မှမသိဘူးနာကလည်းနာမှမသိဘူးယုတ်ပေါ်တာကလည်းယုတ်ပေါ်တာမှမသိဘူးနာပေါ်တာကလည်းနာပေါ်တာမှမသိဘူးအဲဒီလိုမသိတော့စိတ်ထဲမှာဘယ်လိုသိနေကြမှာလဲပုဂ္ဂိုလ်တရားငါလို့သိနေကြမှာပေါ့ဘယ်လိုသိနေမှာလဲပုဂ္ဂိုလ်တရားငါလို့သိရင်မှန်သီးလားမှားသီးလားအဲနာမည်တတ်တော့မှမှားသီးဘယ်လိုသိနေမှလဲမေးရင်ပုဂ္ဂိုလ်လို့သိနေမယ်တတ္တဝါလို့သိနေမယ်ငါလို့သိနေမယ်အဲ့ဒီအသိဒီအမှန်သီးလားအမှားသီးလားအမှားသီးဒီတခြားလားဒိဋ္ဌိလားဒိဋ္ဌိဒီလိုမလားဘာဖြစ်လို့အမှန်တရားပေါ်နေပါရဲ့နဲ့ဘာဖြစ်လို့အမှန်တရားကိုမသိတာပါလိမ့်မလဲမေးရင်မသိအောင်အဝိဇ္ဇာကဖုံးကွယ်ထားလို့ဘယ်လိုကြောင့်ပါလဲအဝိဇ္ဇာကြောင့်မသိဘယ်လိုကြောင့်မသိတာလဲဟုတ်ပြီပေါ်နေတာကယုံတဲ့နံပေါ်နေတာကသူကိုသိရင်ဒီမသိရင်စိတ်ထဲမှာထင်နေတာကပုဂ္ဂိုလ်လို့ထင်တယ်တတ္တဝါလို့ထင်တယ်ငါလို့ထင်တယ်ဟုတ်တယ်မလားအဲဒီလိုထင်တဲ့အခါကျတော့နော်အော်ဒါလေးကပုဂ္ဂိုလ်တတ္တဝါပဲလို့ထင်တယ်ပုဂ္ဂိုလ်တတ္တဝါပဲလို့သိတယ်ပုဂ္ဂိုလ်တတ္တဝါပဲလို့မှတ်တယ်သူကလည်းမြတ်စွာဘုရားတခင်ကတော်မြတ်ကြီးကထင်တယ်ဆိုတဲ့စကားလုံးတစ်လုံးနဲ့မတော့ဘူးဘယ်ဘက်ကမှမလွတ်အောင်လေးပဲလေးတန်အားလုံးအကျုံးဝင်သွားအောင်စကားလုံးဘယ်နှလုံးနဲ့သုံးတယ်မင်းသုံးလုံးဘယ်လိုလဲလို့မေးတော့ယုံနံကိုယုံနံပါပဲလို့မသိတဲ့အခါကျတော့နံပါတ်1
ပုဂ္ဂိုလ်တတ္တဝါလို့သိနေတယ်ဟုတ်တယ်မလားနံပါတ်၄ပါလေပုဂ္ဂိုလ်တတ္တဝါလို့သိနေတယ်နံပါတ်၄ပုဂ္ဂိုလ်တတ္တဝါလို့စိတ်ထဲမှာမှတ်ထားတယ်ဗါတယ်လေပုဂ္ဂိုလ်တတ္တဝါလို့စိတ်ထဲမှာမှတ်ထားတယ်နောက်တစ်ခါနံပါတ်၃ပုဂ္ဂိုလ်တတ္တဝါလို့ထင်နေတယ်ဗါတယ်လေပုဂ္ဂိုလ်တတ္တဝါလို့ထင်နေတယ်ထင်နေတဲ့သရကတော့စွဲနေတာပေါ့နော်ပရမသုဒ္ဓယောက်ျားလိုသိလိုက်တယ်ပရမသုယောက်ျားလိုသိလိုက်တယ်ကိုလောဘရောက်လာကစားမှာကိုကိုယ်တိုင်ကတော့သိတာမဟုတ်ဘူးဒါပေမဲ့ကိုကိုယ်သိပေးထားတဲ့အမေတို့အဖေတို့အမင်းတို့သားချင်းတို့အဲ့ဒီပုံကိုယ်လေးကနေပြီးတော့ဒါကမင်းအမေဒါကမင်းအဖေဒါကညီကောင်မောင်နှမအကူအမစသဖြင့်သိမပေးဘူးလားသိပေးအဲ့ဒါတော့သိပေးလိုက်တဲ့အခါကျတော့မသိဘူးလားသိသွားလားသိသွားပြီတကယ်ဖြစ်တာကယုံနံသုတိတာကပုဂ္ဂိုလ်တ attva ဟုတ်လားတကယ်ဖြစ်တာကယုံနံသုတိသွားတာကပုဂ္ဂိုလ်တ attva ပုဂ္ဂိုလ်လို့သိတယ်တ attva လို့သိတယ်အဲ့ဒီအသည့်ဒီမှန်သလားမှားလားမှားတာမို့လို့စိတ်တဝိပ္ပလာသမှားတာမို့လို့ဗါလဲစိတ်တဝိပ္ပလာသသူရဲ့အသည့်ဒီမမှန်ဘူးတဲ့ဝိပ္ပလာသတာမမှန်ဘူးဒါပြောတာဝိပ္ပန္နသာသနာဖောက်ပြန်တာတဏှာပြင်းပြောတော့မမှန်ဘူးသူ့အသိတိမမှန်ဘူးနော်ပုဂ္ဂိုလ်လို့သိတယ်တတ္တဝါလို့သိတယ်ယောက်ျားမိန်းမလို့သိတယ်ဒီပေါင်းကချင်းလိုက်လို့သိတယ်အဲ့ဒီအသိတိမှန်သလားမမှန်ဘူးလားအသိတိမမှန်ဘူးအသိတိမမှန်ဘူးဆိုတဲ့အခါတော့အသိကစိတ်မမှန်တာကဝိပ္ပန္နသာငါကိုပြောလိုက်တော့စိတ်တာဝိပ္ပန္နသာဟောချုံရတကူမရဘူးလားရသွားလားအဲ့ဒီစိတ်တဝိပ္ပန္နသတိပလေတခြားလားတက္ကရာဒိဋ္ဌိလားဒါလည်းတက္ကရာဒိဋ္ဌိဘောင်နဲ့ဝင်သွားတာပဲဒါတော့မလားအတိကလေးမှားသွားတဲ့အခါတော့ဟာယောက်ျားပဲမိန်းမပဲသားပဲသမီးပဲဒီပုံကချင်းလည်းပဲအဲ့ဒီအတိကလေးမှားသွားတဲ့အခါကျတော့စိတ်ထဲမှာတခါတိသွားတာနဲ့တခါကြာဘူးသွားတာနဲ့ဩဒါကယောက်ျားကိုဒါကမိန်းမကိုဒါကဒီပုံကချင်းလည်းကိုမမှတ်ဘူးလားမှတ်ထားလားမှတ်ထားတာပဲเนาะပရမသောတွန်းလိုက်ရင်မှတ်လိုက်တာပဲဘုရားပရိသတ်ကြီးကိုယ်တဏ္ဍမှာသင်ညာတရားဆိုတာမရှိဘူးလားရှိသင်ညာရလို့ဒီတရားလို့လားမှတ်သားတယ်လို့လားအဲဒါကြောင့်ပရမသီလရင်မှတ်ထားတာပဲကြားလိုက်လည်းမှတ်ထားတာပဲသူများပြောလည်းမှတ်ထားတာပဲဟုတ်တယ်မလားမိမိလူဘဝရောက်လာကသားပါလေကိုယ်ကိုယ်ကဘာမှမမသိသေးပဲကိုမသိသေးတာကတော့သီလပုဂ္ဂိုလ်ကပြောရင်မှန်မှန်ဘူးလားမှတ်ထားလားပရမသီလိုက်တယ်သိပေသိကြတော့လေသူသိတဲ့အသိတွေမှန်သလားမှားသလားအသိတွေမှားနေတယ်အဲ့ဒါဒီပါဠိတော်စိတ္တဝိပ္ပလာသဆိုတဲ့ဒိဋ္ဌိတစ်မျိုးနော်နောက်တစ်ခါကျတော့ကိုမှတ်သားမိတဲ့အခါကျတော့ကိုမှတ်မိတယ်လို့လေးပဲစိတ်သိတယ်လို့လေးပဲမမှန်ဘူးလားမှတ်ထားလားပရမသိတယ်သိတာတော့မှတ်ထားတယ်ဟုတ်လားသိတော့မှတ်ထားတယ်ဟုတ်လားမိဘတွေကနေပြီးတော့လက်ကလေးခိုင်းပြတယ်အရာကိုလဲလို့ခေါ်တယ်လဲလို့ခေါ်တယ်ဆိုတဲ့အခါကျတော့စိတ်ထဲမှာသိတဲ့သိပြီးတော့မှတ်ထားတယ်မှတ်ထားတဲ့အခါကျတော့မှတ်မိသွားတယ်မှတ်မိသွားတဲ့အခါကျတော့နောက်တစ်ခါပြန်မေးမယ်လက်ဆိုတာဘုရားတော်ဟောဒီမှာပြန်မပြေဘူးလားပြင်တယ်လားမမှတ်မိလို့လားမှတ်မိလို့လားမှတ်မိလို့နော်မှတ်မိလို့အဲ့ဒီတော့ပရမသိတဲ့သိပြီးတော့မှတ်မိထားတယ်သိတာကစိတ်တဝိပ္ပလသာအဲ့ဒီရောက်နာကိုပဲဒုပောင်ကခြေလက်ပုဂ္ဂိုလ်တ attva လို့မှတ်သားထားတဲ့အခါကျတော့အဲ့ဒီမှတ်သားမှုတွေကလည်းမှန်သောမှတ်သားမှုလားမမှန်သောမှတ်သားမှုလားမမှန်သောမှတ်သားမှုဆိုတဲ့မမှားဘူးလားမှားတယ်ပရမကအတိမှားတယ်ဟုတ်လားဒုတိယကဗမာတော့အမှတ်တွေမှားနေတယ်အမှတ်မှားတာကပါဠိလိုသင်ညာဝိပ္ပလာသပါဠိလိုပါလေပညာဝိပ္ပလာသာဒီလိုမလားပါဠိလိုပညာဝိပ္ပလာသာအဲ့ဒီပညာဝိပ္ပလာသာကလည်းပဲတဲ့မှန်တဲ့သဘောလားမှားတဲ့သဘောလားမှားတဲ့သဘောဆိုတော့သူကဒိဋ္ဌိလို့မခေါ်တိုင်းဘူးလားခေါ်တိုင်းဒိဋ္ဌိဆိုရင်သူကလည်းဒိဋ္ဌိတစ်မျိုးပေါ့နော်ပရမစေတဝိပ္ပလာသာဆိုတဲ့ဒိဋ္ဌိကတစ်မျိုးဒုတိယကလည်းပညာဝိပ္ပလာသာဆိုတဲ့ဒိဋ္ဌိကတစ်မျိုးဒီလိုရှိတာကိုနော်ကျန်တော့လည်းကကျတော့ပရမသီတယ်သီတော့ပတ်ထားတယ်မှတ်ထားတယ်မှတ်ထားတယ်မှတ်ထားတယ်မှတ်ပါများလာတဲ့အခါကျတော့စိတ်ထဲမှာတကယ်ရှိတယ်အောင်ရအောင်မထင်မလားထင်လားတကယ်ရှိတယ်အောင်ရအောင်ထင်လာတယ်တကယ်ဟုတ်တယ်အောင်ရအောင် ထင်လာတယ်အထင်လေးတွေမမှားဘူးလားမှားပါထင်လာပြီဆိုရင်စိတ်ထဲမှာစွဲလာလို့ထင်တာပေါ့ဘယ်လိုဖြစ်လို့ထင်တာတော့တကယ်ကိုပဲပုဂ္ဂိုလ်ဟုတ်ပါတယ်တတ္တဝဟုတ်ပါတယ်ဆိုတဲ့အစွဲမရှိဘူးလားရှိဒုမင်္ဂချင်းလည်းဟုတ်ပါတယ်ဆိုတဲ့အစွဲမရှိဘူးလားရှိသာသမီဆိုတဲ့အစွဲမရှိဘူးလားရှိဆွဲသွားပြီဆိုလို့ရှိရင်ချစ်ပြရတာခက်သွားပြီအပြောင်းလဲလို့ရတာခက်သွားပြီနော်ဘာဖြစ်လို့ခက်သွားတယ်ဆွဲတဲ့စိတ်ရောက်သွားတာကိုဆွဲတဲ့ဆိုတာပါဠိလိုဥပါဒံဥပါဒံလို့လည်းခေါ်တယ်နော်ဒီနေရာမှာအထင်နေမှားနေတာမို့လို့သင်ကြအဲဒိဋ္ဌိဝိပလသာဘာဝိပလသာပါလေဆွဲလာမှုတွေမှားနေတာမို့လို့ဒိဋ္ဌိဝိပလသာဒီလိုမလားအဲ့ဒီအစ်စရောက်သွားပြီဆိုရင်တဲ့ဘုန်းကြီးပရိသတ်တွေဥပါဒံအစ်ဘုရားဘုရားရောက်ပါအခြေခံသွားပြီနော်အခြေခံသွားပြီဆိုတဲ့အခါတော့လွယ်လွယ်နဲ့ပြုပြင်ပြောင်းလဲလို့ရရလားလွယ်လွယ်နဲ့ပြုပြင်ပြောင်းလဲလို့မရလို့ကိုပဲဘုန်းကြီးယောဂီတွေခဏအခက်အခဲတွေ့နေရတာပေါ့ဘလို့ခက်ခက်တွေ့နေရတယ်လေတရားထိုင်တယ်တရားထိုင်တယ်တရားထိုင်တယ်နိုင်ဝဲလောက်ကြာလာတဲ့အခါမိနစ်40လောက်ကြာလာတဲ့အခါမှာနာရာကျင်နာတွေပေါ်လာတယ်ဘလောက်ပဲငါမဟုတ်ပါဘူးလို့ပြောပြီးပြောကြညာထားကြတော့လည်းပဲငါနာတယ်ဟုတ်တယ်မလားငါနာတယ်တဲ့ဆွဲပြောက်ရလားဘာဖြစ်လို့တော့ဆွဲထားလို့နော်ရောရောသိအောင်လဲဆိုရင်ဒီလောက်ကြီးအထိအချိန်မခံဘူးရုံရုံမှတ်ထားရုံနဲ့လေဒီလောက်ကြီးအထိအချိန်မခံဘူး။ဘာဖြစ်လို့အချိန်ခံသွားတော့စွဲသွားလို့။စွဲသွားတာကဒိဋ္ဌိ။မှန်တဲ့ပုံမှာစွဲတာလားမှားတဲ့ပုံမှာစွဲတာ။မှားတဲ့ပုံမှာစွဲတာမို့လို့ဒိဋ္ဌိဝိပန္နတာအဲ့ဒါသိပြီလေဒီချာလားတက္ကာယဒိဋ္ဌိလား။ဒီတော့တက္ကာယဒိဋ္ဌိမျိုးစားတဲ့မှာနံပါတ်၄ကစိတ္တဝိပန္နတာနံပါတ်၄ကပညာဝိပန္နတာနံပါတ်၃ကဝိပလာတာ3မျိုးနဲ့စွဲကုန်နေတာဟုတ်တယ်မလားအဲ့ဒီတော့ဖြစ်တာကယုံနံကိုယ်စိတ်ထဲမှာစွဲနေတာကပုဂ္ဂိုလ်တ attva ငါတကယ်ရှိတာကယုံနံစိတ်ထဲမှာစွဲနေတာကပုဂ္ဂိုလ်တ attva ငါဒီစွဲအခြေမခံဘူးလားခိုင်းအဲ့ဒီစွဲချင်းခိုင်းနေတာဖြစ်တဲ့တဲ့ဘုန်းတော်ပရိသတ်တွေကအမှုမမမဲ့နေလိုက်တာနဲ့တတိလက်လွတ်သွားတာနဲ့ဒီပဲနဲ့လာပြီပုဂ္ဂိုလ်တ attva ငါနော်အဲဒီအချိန်မှသူလာလေတတိလက်လွတ်တဲ့အချိန်မှလာတာပဲတတိလက်ကိဋ္ဌာတော့ရုပ်ပဲနာမ်ပဲရုပ်ပဲနာမ်ပဲခန္ဓာပဲမထင်ရဘူးလားထင်ရလားဘယ်အချိန်မှထင်တော့တတိလက်ကိဋ္ဌနေတဲ့အချိန်မှထင်တာတတိလက်လွတ်သွားတာနဲ့ဒီပိုင်းနဲ့လာပြီဘယ်လိုလာလဲပုဂ္ဂိုလ်တ attva ငါငါနာလိုက်တာဒုက္ခနာလိုက်တာပေါင်ကကန်းလက်တာခြေလုံးကကျင်လိုက်တာစောစောကနကနာတာကိုရတိကိုမပြောနိုင်ပါဘူးနော်ဒီတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲပြတ်ဖို့ဆိုတာဖွင့်ကပရိသတ်တွေလွယ်လွယ်နဲ့ပြောင်းနိုင်ရလားလွယ်လွယ်နဲ့မပြောင်းနိုင်ဘူးနော်ဘာဖြစ်လို့မပြောင်းနိုင်တယ်လဲစွဲနေလို့ဘာဖြစ်လို့လဲသိအောင်လို့ဆိုရင်လွယ်လွယ်နဲ့ပြောင်းနိုင်သေးတယ်မှတ်သားထားရအောင်ဆိုရင်လည်းလွယ်လွယ်နဲ့ပြောင်းနိုင်သေးတယ်စွဲနေပြီဆိုရင်လွယ်လွယ်နဲ့ပြောင်းရလားလွယ်လွယ်နဲ့မပြောင်းတော့ဘူးအဲ့ဒီအစွဲပြောင်းအောင်ဖြောက်ဖို့ကပရမသောဘာရေးကြည့်တဲ့ဆိုရင်အမြဲတမ်းရုပ်ပဲနာမဲဆိုတဲ့အတိလေးရှင့်နေဖို့လိုတယ်အဲ့ဒါသတိပဋ္ဌာန်ပဲဒီတော့သတိပဋ္ဌာန်ကိမ္မာသတိပဋ္ဌာန်ကိမ္မာနဲ့ဘုန်းကြီးပရိသတ်တွေကိုရေးတာလည်းရေးတာလည်းမပြောဘူးလားပြောလားပြောတယ်နော်သွားနေရင်လည်းအော်ယောဂီတို့သတိပဋ္ဌာန်ကိမ္မာပြောနေကြတာပဲမဟုတ်လားအဟာရမြတ်သုံးဆောင်ရင်လည်းယောဂီတို့သတိပဋ္ဌာန်ကိမ္မာမပြောဘူးလားပြောသတိပ္ပဏဂိမ်းပါသတိပ္ပဏဂိမ်းပါတွတ်တော့နဲ့ပြောနေကြတာပဲသို့တော့ဖွင့်တော်ပရိသတ်တွေကသတိပ္ပဏဘလို့ကင်းရမှာလဲဆိုတာကြတော့လူတိုင်းသိရလားမသိပါဘူးနော်သတိပ္ပဏဂိမ်းပါသတိပ္ပဏဂိမ်းပါသွားရင်သွားတယ်လို့မှန်လာရင်လာတယ်လို့မှန်ထိုင်ရင်ထိုင်တယ်လို့မှန်နာရင်နာတယ်လို့မှန်ကျင်းရင်ကျင်းတယ်လို့မှန်စားရင်စားတယ်လို့မှန်ဒီလောက်ပြောယုံနဲ့ဝိပဿနာရဲ့အခြေခံဖြစ်တဲ့သတိပ္ပဏဖြစ်ဖို့လွယ်ပါမလားဒီလောက်နဲ့မရသေးဘူးဘုန်းကြီးပရိသတ်ဒီနော်ဘာဖြစ်လို့မလွယ်သေးတယ်လို့မေးတဲ့အခါကျတော့သွားရင်သွားတယ်လို့မှတ်လာရင်လာတယ်လို့မှတ်စားရင်စားတယ်လို့မှတ်ဆိုတော့သွားတယ်ဆိုတာတခြားနဲ့သွားတယ်လားခြေထောက်နဲ့သွားတာ ဘယ်လိုသွားတော့ငါသွားတာဒီလိုမလားသွားရင်သွားရလို့မှတ်ဆိုတော့ဒီဘုံမှာငါဆိုတဲ့ဆွဲလေးအမြင်ကလေးမရှိဘူးလားရှိတယ်စားရင်စားရလို့မှတ်ဒီဘုံမှာလည်းပဲငါတဲ့စားလိမ့်မရှိဘူးလားရှိလားရှိနေတာပဲနော်သွားရင်သွားရလို့မှတ်စားရင်စားရလို့မှတ်နာရင်နာရလို့မှတ်အော်နာလိုက်တာငါနာလိုက်တာရှင်တို့ကနာလိုက်တာဒီလိုမှတ်နေုံနဲ့ဝိပဿနာအခြေခံဖြစ်တဲ့တတိဖြစ်နိုင်မှာတတိတော့ဖြစ်ကောင်းဖြစ်မယ်။ဘုန်းကြီးစကားလုံးကိုရေးပြောနေတာနော်။တတိတော့ဖြစ်ကောင်းဖြစ်မယ်။ဒါပေမဲ့လည်းပဲဝိပဿနာရဲ့အခြေခံဖြစ်တဲ့တတိတော့မဟုတ်ပါဘူး။ဝိပဿနာရဲ့အခြေခံတတိမဟုတ်ရင်ဘယ်သူရဲ့အခြေခံတတိဖြစ်သွားမလဲ။အဲတမထရဲ့အခြေခံတတိတော့ဖြစ်ကောင်းဖြစ်မှာပေါ့။ခြေတော်ကလေးခြေတော်ကလေးကြွလာတယ်ခြေတော်ကလေးလှမ်းလိုက်တယ်ခြေတော်ကလေးအောက်ချလိုက်တယ်ကြွလာတဲ့ခြေတော်ကလေးကိုကြွတယ်လို့မှတ်လိုက်တယ်။ရှင်းတိုးသွားတဲ့ခြေတော်ကလေးကိုရှင်းတိုးသွားတယ်လို့မှတ်လိုက်တယ်။အောက်ချသွားတယ်အောက်ကျသွားတဲ့ခြေတော်ကိုအောက်ကျသွားတဲ့ခြေတော်လို့မှတ်လိုက်မယ်။ဆိုတော့ခြေတော်ဆိုတဲ့ပုံမှန်တဲ့ခြေတော်ဆိုတဲ့ရာဝတ္ထုအထက်တရကြီးကိုကြည့်ပြီးတော့ဒါကကြွားနေတာဒါကနှမ်းနေတာဒါကချနေတာဒီလိုမှတ်နေတာမဟုတ်လား။ဘာနဲ့မှတ်လဲ။တတိနဲ့မှတ်တာ။သိပေးလိုက်တာဒီတတိကိုဟုတ်တယ်မလားကြွားရင်ကြွားတယ်လို့သိလှရင်လှတယ်လို့သိချရင်ချတယ်လို့သိသိတာဒီတတိနော်သို့တော့သူ့အတိထဲမှာဒုဗ္ဗံငါခြေလက်ဆိုတဲ့ထေတရဆိုတဲ့အတိမပါဘူးလားပါအဲ့ဒီအတိဒီတရားသိလားပညာသိလားပညာသိဆိုတော့ဝိပဿနာအခြေခံအတိဟုတ်ပါ့မလားဘယ်လိုရဲ့အခြေခံဖြစ်သွားတော့အဲ့ဒါကြောင့်တမာတိတော့ຢากောင်းရမယ်ဟုတ်တယ်မလားသမารိတော့ຢາກောင်းရမယ်ຕ້ວຍຫင်ຕ້ວແດ່ຈ້ວຍຫင်ຈ້ວແດ່ຕະຫຼັ້ນຈິຕະຫຼັ້ນຈິຕະຫຼັ້ນຈິຕ້ວຫນີແດ່ໝັດຖ້າແດ່ຫ້ອຍຫັ້ນລະຊິນະປະລະຫຼັ້ນຫນ້າແດ່ໝັດຖ້າແດ່ເນາະອັນນາທີ່ຕະຕິດໍຜິດແດ່ຕະມາລີແລຜິດແດ່ດາບິມັນລຸແລ້ວແບບປົກກະຕະບະງາສະແດ່ປິຍາປານີທີ່ອະດ້ວຍປົມມະຕະນະສະແດ່ເທດະປານີທີ່ອະດ້ວຍວິປະຕະນາແຍ່ຈີກັນອະຕິລາຕະມາລີແຍ່ຈີກັນອະຕິລາတမာရီအားရတော့သိကောင်းခြင်းကောင်းသွားမယ်ဒါပေမဲ့ဝိပဿနာဉာဏ်တော့မဟုတ်သေးဘူးဒါပြောချင်တာဒီလိုမလားအဲ့တော့ခိုင်းတော့ပရိသတ်တွေကခဏဝိပဿနာရဲ့အခြေခံဖြစ်တဲ့တတိဖြစ်ချင်ပါတယ်ဆိုရင်ဘယ်ပုံမှာသိကြရမှာလဲရှင်းရှင်းလေးပဲပြောချင်တဲ့ယောင်နာခန္ဓာအပေါ်မှာအသိကထားရပြန်ပြောဒီတော့ရုပ်ကိုတိုက်ရိုက်သိနေအောင်ကြိုးစားပညာမခံနဲ့ဟုတ်တယ်မလားနာငုံတိုက်ရသိနေအောင်ကြိုးစားပညာမခံနဲ့ကြည်ကစားမှပညာပါကောင်းပါပါလိမ့်မယ်ပြဿနာမရှိဘူးထားเนาะဒါပေမဲ့ကြည်နေကြသွားရင်ပညာမပါစေနဲ့ပရမတ်ကိုရောက်အောင်ကြည်ပါဟုတ်တယ်မလားဘယ်ချင်းပါလဲကြည်နေကြသွားရင်ဒါပြောတယ်เนาะကြည်နေကြစရာကတော့တရင်နဲ့လည်းကြည်နေမကြတရင်နဲ့လည်းကြည်နေမကြဆိုတော့ဘယ်ဟုတ်ပါမလဲအများဆုံးတရင်နဲ့ရက်ပေါ့အများဆုံးသုံးရက်ပေါ့နော်ပညာနဲ့တွဲကြည့်နေရင်အများဆုံးမနေရလဲတော့ရဲ့ဘုန်းတော်ပရိသတ်ဒီလုံးတရားစကားမဲ့ခဏခဏဝင်တဲ့ဝင်ထားတဲ့ပုဂ္ဂိုလ်များကြတော့ပညာကိုပါစရာပါဖို့မသိတော့ဘူးနော်ဘာဖြစ်လို့တော့သိနေပြီလေဇာဘုနာဝါရှိနေပြီလေတခါမှတရားမရှိမှဖူးတဲ့ယောဂီပုဂ္ဂိုလ်များအတွက်ကတော့ဟုတ်ပါတယ်ပညာနဲ့မှတွဲမယ်ပြောရင်ပရမတ်ကိုမြင်ဖို့စရာအင်မတန်ခဲ့ဖို့မခဲ့ဘူးလားခဲ့ဒါပေမဲ့အတွေ့အကြုံရှိတဲ့ယောဂီများနော်အတွေ့အကြုံရှိတဲ့ယောဂီများယောသဘောနံသဘောတွေကိုသိဖို့တဲ့ယောဂီများဖြစ်သဘောပြသဘောမြင်မှုတဲ့ယောဂီများဟုတ်လားယောသဘောနံသဘောကိုသိသိချာချာဂက္ကနန္ဒကြားနာထားဖို့တဲ့ယောဂီများဒီလိုမဟုတ်လားအဲဒီတော့သိသိချာချာကြားနာထားဖို့လို့သိသိချာချာညာတပညာသိနဲ့ပိုင်ပိုင်နဲ့သိထားတဲ့ယောဂီများအဲဒီလိုယောဂီများကြတော့ပုံမှန်တဲ့ဆိုတဲ့ပညာပုဂ္ဂိုလ်တ attva ဆိုတဲ့ပုဂ္ဂိုလ်တ attva ငါအဲ့ဒီပုံမှန်ရောက်တယ်လားမရောက်သိတော့ဘူးလားမရောက်သိတော့ဘူးအဲ့ဒါနဲ့တွဲမြင်နေအဲ့ဒါဒိဋ္ဌိနဲ့တွဲမြင်နေတာပဲဗာလိနည်းနဲ့တွဲမြင်နေတော့သက်ကာယဒိဋ္ဌိနဲ့တွဲမြင်တယ်ဟုတ်တယ်မဟုတ်လားဒါကြောင့်ကျေးဇူးတော်ရှင်ကမာပန္နိတာဘုဂုတ်ဆရာတော်ဘုရားကြီးကြတော့ဘယ်လိုပြောတော့ဝိပဿနာမရှိခင်မှာဘယ်လိုအရင်ပြောရမလဲဝိပဿနာရှုမှုနောက်ထားဒိဋ္ဌိပြောမှုရှေ့ထားဒီလိုကိုပြောတာမဟုတ်လား ဒီလိုကိုပြောတာမဟုတ်ဆရာတော်ဘုရားကြီးရဲ့ဥပနိဒိယကြာကြာသာပြောမယ်ဆိုရင်ပညာကိုလုံးဝမပါစေရဘူးဒုဗ္ဗကခြင်းလက်ကိုလုံးဝမပါစေရဘူးဘုန်းကြီးကပညာနဲ့တွဲချင်းတရနှစ်လောက်တွဲချင်းကြည့်ဆိုတာကကျင့်သားမရသေးလို့မကြည့်တတ်သေးတဲ့ယောဂီပုဂ္ဂိုလ်များအတွက်ကိုရင်းစာလို့ပြောတာဟုတ်တယ်မလားမကြည့်တတ်သေးတဲ့ယောဂီပုဂ္ဂိုလ်များအတွက်ကိုရင်းစာလို့ပြောတာတကယ်တမ်းကျတော့ကြည့်ကိုမကြည့်သိဘူးနော်မဟုတ်ဆရာတော်ဘုရားကြီးဥပနိဒိယကြာကြာတိတိကြာကြာပြောပါဆိုရင်ပညာနဲ့တွဲပြီးတော့ကြည်ကိုမကြည့်သင်ဘူးဒုဗ္ဗံကခြေထက်တဲ့အသိနဲ့ကြည်ကိုမကြည့်သင်ဘူးပောကတ္တဝငါဆိုတဲ့အသိနဲ့ကြည်ကိုမကြည့်သင်ဘူးဒီလိုမလားဘယ်လိုအသိနဲ့ကြည့်ရမှာလဲယုံနာခန္ဓာဖြစ်ပြက်ဒုက္ခသစ္စာပြောကြည့်သက်ဘာကိုပဲမြင်မြင်ဘာကိုပဲကြားကြားဘာကိုပဲသိသိမိမိသိတဲ့မှာရုပ်ဆိုတဲ့အသိပဲရှိပါစေနာမ်ဆိုတဲ့အသိပဲရှိပါစေခန္ဓာဆိုတဲ့အသိပဲရှိပါစေပုဂ္ဂိုလ်တ attva ငါဆိုတဲ့အသိလုံးဝမပါပါစေနဲ့ဒါကြားရမလားဒါတော့ရုပ်ဆိုတဲ့အသိနာမ်ဆိုတဲ့အသိသိပါစေဆိုတော့ရုပ်ဆိုတဲ့အသိနာမ်ဆိုတဲ့အသိသိဖို့ဆိုတာကရုပ်သဘောနာမ်သဘောမှနားလည်းမထားရင်သိပါဘူးဒါပေါ်ရင်သတိပဋ္ဌာန်သဘောပဲပြောနေသေးတာနော်ဝိပဿနာသဘောတည်းမရောက်သေးဘူးဟုတ်တယ်မလားအဲ့တော့သတိပ္ပဏဂိမ့်မို့သတိပ္ပဏဂိမ့်မို့ဆိုတာတောင်မှပဲသတိပ္ပဏကဂိမ့်တတ်မှနော်ဝိပဿနာရဲ့အခြေခံသတိပ္ပဏဖြစ်တယ်မဂိမ့်တတ်ရင်သမထရဲ့အခြေခံသတိပ္ပဏမဖြစ်တော့မှာပဲဒါကြောင့်သတိပ္ပဏဂိမ့်တယ်သတိပ္ပဏဂိမ့်တယ်ဆိုတာကသတိပ္ပဏတိုင်းလည်းပဲဝိပဿနာရဲ့အခြေခံဖြစ်တယ်လို့မထင်ပါနဲ့ဒီလိုမလားအဲ့ဒီတော့မောဂောဆရာတော်ဘုရားကြီးကဗာပြောတော့ညာတပညာသီးနဲ့ယောသဘောနာမ်သဘောခန္ဓာသဘောကိုပိုင်ပိုင်နဲ့သိအောင်ကြိုးစားထားပါတဲ့ဟုတ်ရဲ့လားအဲ့ဒီလိုပိုင်ပိုင်နဲ့သိအောင်ကြိုးစားဖို့ဆိုတာကဘာလို့လို့ရမလဲပညာပရမကွဲနေရမယ်ဘာလို့လို့ရမလဲပုံမှန်တရားကပညာသဘောဝတရားကပရမဒီဘောကခြေလက်ကပညာအဲ့ဒီမှာရှိနေတဲ့သဘောတရားလေးကခြေသလုံးကနားရဲဆိုရင်ခြေသလုံးသည်နားတဲ့သဘောလေးကပညာမမြင်ပါစေနဲ့ပရမဂုဏ်သာမြင်အောင်ကြည့်ပါဟုတ်တယ်မလားဒုက္ခကြိုက်တယ်ဆိုရင်ဒုက္ခောင်းသည်ကြိုက်တဲ့သဘောလေးကဒုက္ခကိုမြင်ရမလားကြိုက်တဲ့သဘောလေးမြင်ရမလားစိတ်ထဲမှာဒုဗ္ဗံကခြေလက်လို့စွဲမထားနဲ့ဟုတ်လားဒုဗ္ဗံကခြေလက်လို့စွဲမထားနဲ့စွဲထားရင်တော့ဒိဋ္ဌိဝိပန္နတာဖြစ်သွားပြီဒီလိုမလားငါနာတယ်လို့စွဲမထားနဲ့ငါနာတယ်လို့စွဲထားရင်ဒိဋ္ဌိဝိပန္နတာဖြစ်သွားပြီအမြဲတမ်းရေးကြည့်ပါလေနော်အမြဲတမ်းရေးကြည့်ပါလေခွင့်တော်ပြိတ္တတွေအဲ့တော့စိတ်တဝိပန္နသာသရာကရှင်းရတာလွဲတယ်ပညာဝိပန္နသာလည်းဖယ်ထုတ်ပြရတာလွဲတယ်ဒေဒီဝိပန္နသာကျတော့ဖယ်ထုတ်ဖို့ရတော့ခက်တယ်ဘလောက်ပဲပြောတာပြောတာတကယ်နာလိုက်တဲ့အခါကျတော့အော်ငန်နာလိုက်တာနော်ဘယ်ချိန်မှငန်နာတယ်လို့ဖြစ်သွားတာလည်းမင်းရင်တတိလည်းလွတ်သွားရင်ဖြစ်သွားတာပဲဒါကြောင့်မလို့တတိဆိုတဲ့တရားသည်အမြဲတမ်းကိန်းနေရမယ့်တရားပါဟုတ်ရဲ့လားဘာလဲတတိဆိုတဲ့တရားသည်အမြဲတမ်းကိန်းနေရမယ့်တရားပါတနည်းအားဖြင့်ပြန်ပြောမယ်ဆိုရင်တတိတရားကတရားလားအတိလားဒီတော့ယုံနာခန္ဓာအပေါ်မှာအမြဲတမ်းယုံနာခန္ဓာပေါ်တိုင်းပေါ်တိုင်းအမြဲတမ်းသိနေပါစေဘာလဲအဲ့ဒါတတိပဏကိန်းတာပဲဟုတ်ရဲ့လားပြန်ပြောကြည့်တဲ့ယုံနာခန္ဓာပေါ်တိုင်းပေါ်တိုင်းအမြဲတမ်းသိနေပါစေဒီတော့ကိုယ်သိလိုက်တဲ့အရာလေးဒီဘလောက်ပဲပုဂ္ဂိုလ်တ attva လို့ထင်ထင်ဒါပုဂ္ဂိုလ်မဟုတ်ဘူးတ attva မဟုတ်ဘူးငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးပြောကြည့်တဲ့ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဘလောက်ပဲငါနာတယ်လို့ဆဲထဲမှာထင်နေပါစေငါနာတာမဟုတ်ဘူးနာတာဒီငါမဟုတ်ဘူးနာတာဒီငါမဟုတ်ဘူးဟုတ်တယ်မလားနာရာလေးငါဥစ္စာမဟုတ်ဘူးငါမပိုင်ဘူးငါဥစ္စာမဟုတ်ဘူးတရားငါမပိုင်ဘူးတော့ကနာရာလေးငါနဲ့မဆိုင်ဘူးဘယ်လိုမျိုးလဲ၃မျိုးနံပါတ်၁ကနာရာလေးသည်ငါမဟုတ်ပါဘူးเนาะနံပါတ်၂ကနာရာလေးသည်ငါမပိုင်ပါဘူးနာရာသဘောလေးကိုငါမပိုင်ပါဘူးနံပါတ်၃ကနာရာလေးသည်ငါနဲ့မဆိုင်ပါဘူးငါနဲ့မဆိုင်ဘူးလို့လည်းဆိုင်တော့အကြောင်းနဲ့ဆိုင်တာပေါ့ဘယ်လိုနဲ့ဆိုင်တော့ငါနဲ့မဆိုင်ရင်အကြောင်းနဲ့ပဲဆိုင်တယ်သိလို့မလားငါမောရင်ဘယ်လိုတော့ နာရာလေးဒီငါမော်ဖို့ဆိုရင်ဘယ်လိုပါလေငါနာရာလေးဒီငါမော်ဖို့ဆိုရင်နာတဲ့သဘောတဘာဝတရားကလေးပါပဲဟုတ်တယ်မလားအဲ့ဒီတဘာဝတရားကလေးဒီယုံလဲဖြစ်ခြင်းဖြစ်မဲ့နာလဲဖြစ်ခြင်းဖြစ်မဲ့ယုံနာခန္ဓာနော်နာရာသဘောလေးဒီငါဟောရလားငါမော်ရင်ဘယ်လိုတော့တဘာဝတရားကလေးတစ်ခုနာတတ်တဲ့သဘောဝတရားကလေးတစ်ခုကျင်နာလေးတွေငါဟောရင်လားငါမောရင်ပါတယ်လေကျင်တတ်တဲ့သဘောဝတရားကလေးတစ်ခုသဘောဝတရားကလေးတွေဖြစ်နေတာပဲငါမမှုပဲပဲမဟုတ်လားနာတာလေးပေါ်လာတယ်ကြည်တယ်အဲ့ဒါငါမဟုတ်ဘူးဒါသဘောဝတရားကလေးငါပိုင်သလားငါပိုင်တယ်ဆိုရင်ဒီနာတာလေးကိုတတ်ရလို့ရအောင်မှာပေါ့အခုတတ်ရလို့ရရင်လားတရားလို့မရတာထောင်းသွားပြီငါပိုင်လို့လားမပိုင်လို့လားငါလည်းမဟုတ်ဘူးငါလည်းမပိုင်ဘူးနော်ငါတွေကဆိုင်ရလားမဆိုင်ဘူးသဘာဝတူဖြစ်နေတာအကြောင်းနဲ့ကျုပ်ဆက်သွားပြီးတော့ဖြစ်နေတာငါနဲ့အလွတ်ကြီးပဲငါနဲ့မလွတ်ဘူးလားလွတ်နေလားငါသရာကတကယ်ရှိရလားငါမှမရှိပဲမဲ့ငါနဲ့ဆိုင်တယ်လို့ပြောလို့ဘယ်ရမလဲဟုတ်တယ်မလားငါနဲ့ဆိုင်တာလားအကြောင်းနဲ့ဆိုင်တာလားအကြောင်းကျဆက်သွားပြီးတော့ဖြစ်နေတဲ့သဘာဝတရားကလေးတစ်ခုပါဟုတ်လားငါနဲ့ဆိုင်တယ်ဆိုရင်နော်ဒီပစ္စည်းတည်းကိုသိသိလို့ရရမှာပေါ့အခုကိုကိုရဲသိသိထားလို့ရရလားဖယ်ရှားပြလို့ရရလားကိုနဲ့ဆိုင်လို့လားမဆိုင်လို့လားမဆိုင်ဘူးနော်မဆိုင်ဘူးသိပင်ပေါ်မှာရှိတဲ့သိရကလေးတစ်ခုဟုတ်လားသိရကလေးတကူကိုကနေကြည်နေတယ်စိုက်ပြီးတော့ကြည်နေတယ်ကြည်နေရင်ကြည်နေနေလေကလေးတိုက်လာတဲ့အခါကျတော့လေတိုက်မှုတန်းကြောင့်သိရကလေးမကြွဘူးလားကြွေသွားတာအဲဒီကြွေသွားတဲ့သိရတဲ့ကိုနဲ့ဆိုင်သလားမဆိုင်ဘူးလားကိုနဲ့ဆိုင်နေဆိုရင်မကြွေပါနဲ့လို့တိုက်လို့ရရမှာပေါ့ကိုပိုင်သလားမပိုင်ဘူးလားကိုပိုင်နေဆိုရင်လည်းဟောဒီသိရကလေးမကြွေနဲ့လို့တိုက်လို့ရရမှာပေါ့ပိုင်သလားမပိုင်ဘူးလားအဲ့တော့အဲ့ဒီလိုပဲနားရကျင့်တဲ့သဘောတရားကလေးသည်ငါလည်းမဟုတ်ဘူးငါလည်းမပိုင်ဘူးငါနဲ့လည်းမဆိုင်ဘူးပြောကြည့်စမ်းနားရတဲ့သဘောတရားကလေးသည်ငါလည်းမဟုတ်ဘူးငါလည်းမပိုင်ဘူးငါနဲ့လည်းမဆိုင်ဘူးကျင့်တဲ့သဘောတရားကလေးသည်ငါလည်းမဟုတ်ဘူးငါလည်းမပိုင်ဘူးငါနဲ့လည်းမဆိုင်ဘူးကြိုက်တဲ့သဘောတရားကလေးသည်ငါလည်းမဟုတ်ဘူးငါလည်းမပိုင်ဘူးငါနဲ့လည်းမဆိုင်ဘူးဟုတ်တယ်မို့လားဒီလိုဆိုရင်အနာပြောက်သွားတာလေးကြတော့နာတော့ကငါနဲ့မဆိုင်ဘူးဆိုရင်အနာပြောက်သွားတာလေးကတော့ငါနဲ့ဆိုင်သေးလားဟာအနာလေးပြောက်သွားပြီအနာလေးပြောက်သွားပြီဟုတ်တယ်မို့လားအနာပြောက်သွားတာလေးကငါအနာပြောက်သွားပြီဟုတ်ရဲ့လားငါပိုင်အနာတသွားတာလေးကိုငါပိုင်ရဲ့လားအနာတသွားတာလေးဒီငါနဲ့ဆန်ရဲ့လားငါပြောက်စေခြင်းလို့သူပြောက်တာလားအကြောင်းပြက်လို့အကြောင်းပြောင်းလို့အကြောင်းပြောင်းလို့ကြိုးပြောင်းတာအကြောင်းပြက်လို့ကြိုးပြက်တာဒီပေါ်မှာငါရဲ့ထိတ်ချုံမှုဘာမှမပါဘူးဟုတ်တယ်မလားအဲ့ဒါကြောင့်မလို့သူဒီငါနဲ့ဆန်တာမဆိုင်ဘူးလားဖြစ်လာတော့ကလည်းငါနဲ့မဆိုင်ပြတ်သွားတော့ကလည်းငါနဲ့မဆိုင်နာရီတော့ကလည်းငါနဲ့မဆိုင်အနာပြောက်သွားတော့လည်းငါနဲ့မဆိုင်ငါနဲ့ဆိုင်တာဘာရှိတော့ဘာမှမရှိဘူးဒါတော့ငါနဲ့မဆိုင်တဲ့တရားသည်တခြားလားယုံနာလားဒုဗ္ဗံကခြေလိုက်ဆိုတော့ငါနဲ့ဆိုင်နေပြီဟုတ်တယ်မလားဒုဗ္ဗံကခြေလိုက်လို့ပြောလိုက်တာနဲ့တပိုင်းနဲ့ဘာဖြစ်သွားလဲအတိဘယ်ကဘယ်လိုသိရသွားလဲငါနဲ့ဆိုင်နေတယ်အဲ့ဒီပဲသဘောအဲ့ဒီပဲမရဘူးလားရပါဒုဗ္ဗံကချင်းလဲလို့ပြောလိုက်တာနဲ့ဒီပြိုင်နဲ့ငါနဲ့ဆိုင်သွားပြီတကယ်လဲကျတော့ငါနဲ့ဆိုင်သလားမဆိုင်ဘူးလားငါနဲ့မဆိုင်ဘူးဆိုတော့ဒုဗ္ဗံကချင်းလဲကဟုတ်ရဲ့လားဒုဗ္ဗံကချင်းလဲလည်းမဟုတ်ဘူးဒါဖြစ်ရင်နာရသဘောလေးဖြစ်လာတဲ့အခါမှာဒုက္ခနာတာလည်းမဟုတ်ဘူးခြေတော်ကနာတာလည်းမဟုတ်ဘူးပေါင်ကကြိုက်တာလည်းမဟုတ်ဘူးငါနာတာလည်းမဟုတ်ဘူးနာတတ်တဲ့သဘောလေးဖြစ်နေတာအဲ့ဒီနာတတ်သဘောနာတတ်တဲ့သဘောလေးကိုစိုက်ကြည့်ဒီဘောင်ကရှင်နဲ့မပါစီနဲ့ငါဆိုတဲ့ဆွဲမပါစီနဲ့အဲ့ဒီလိုသိမှအမှန်သိအဲ့ဒီလိုသိမှ အဲ့ဒါတော့သိအောင်ကြိုးစားပေးပါဒီလိုမလားအဲ့ဒါတော့သိအောင်ကြိုးစားပေးသိပြီတာကတတိတတိလည်းလို့သွားရတဲ့တပိုင်းတည်းပုဂ္ဂိုလ်တ attva ငါဒါလည်းဖြစ်လာမှာပေါ့နော်တတိလည်းလို့သွားရတဲ့တပိုင်းတည်းဘာဖြစ်တော့ပုဂ္ဂိုလ်တ attva ငါခဏိစုတန်းနေတတိလည်းလို့သွားရတဲ့တပိုင်းတည်းငါလူတယ်ဒါလည်းဖြစ်လာမှာပေါ့ငါလူတယ်ငါလူရအောင်မယ်ငါဆုံးသွားကတ်မယ်ဟုတ်တယ်မလားဆုံးကတ်တဲ့စီကငါသွားအောင်မယ်အဲ့ဒါဘာဖြစ်လို့တော့တတိလက်လို့သွားလို့ဘာဖြစ်လို့လဲဒီတော့တတိလက်မလို့ပါနေတယ်တတိလက်မလို့ပါနေတယ်ငါလူတာလားစေတနာလေးဖြစ်နေတာလားစေတနာလေးကတခြားလားနန်လားအဲ့ဒီစေတနာတွေကတော့နန်တရားကြောင့်စေတနာလေးရဲ့တိုက်တွန်းနှုတ်ဆော်ချက်အရာဟောဒီရုပ်ခန္ဓာကြီးကတရစ်တရစ်မသွားရဘူးလားသွားရလားပုံမှန်တရားကြည့်ပြီးတော့ရုပ်လို့ပြောမှလားရွေရှားတဲ့သဘောလေးကြည့်ပြီးတော့ရုပ်လို့ပြောမှလားပုံမှန်တရားကြည့်ပြီးတော့မပြောနဲ့နော်ပုံမှန်တရားကြည့်လိုက်တာနဲ့တပြိုင်တည်းငါဟုတ်တယ်မလားတရရရသွားနေတဲ့ဒုပုံကခြေလဲဆိုတဲ့ပုံမှန်တရားကိုသိလိုက်တာနဲ့တပြိုင်တည်းငါဆိုတဲ့အမြင်မရောက်ဘူးလားရောက်သွားလားရောက်သွားပြီဒီတော့ငါဆိုရင်မပါစေနဲ့ဆိုတာကပုံမှန်တရားကိုပါလို့မရဘူးဟုတ်တယ်မလားပုံမှန်တရားကိုပါလို့မရဘူးပြီးတော့တလန်းချင်းသွားနေတယ်ပုံမှန်တရာဒုပ္ပင္ကခြေလက်ကသွားနေတာလားသွားတတ်တဲ့သဘောလေးကသွားနေတာလားသွားတတ်တဲ့သဘောလေးဒီဘယ်လိုလဲဆိုရင်ဒီထဲမှာရွေရှားတဲ့သဘောလေးရှိတယ်ငြိမ့်တဲ့သဘောလေးရှိတယ်ရွေးလိုက်ငြိမ့်လိုက်လှုပ်လိုက်ငြိမ့်လိုက်လှုပ်လိုက်ငြိမ့်လိုက်ဒီလိုမလားလှောက်တာငြိမ့်တာကိုကြည့်ပြီးတော့တလန်းချင်းသွားနေတယ်လို့သတ်မှတ်တာမို့လားဒီတော့တလန်းချင်းသွားတယ်ဆိုတာဟာလည်းပဲရွေသွားတာရဲ့ငြိမ့်သွားတာရဲ့ဒါပဲမို့လားအဲ့ဒီတော့ဒုဗ္ဗောကခြေလက်နဲ့ခြေလက်ကသွားနေတာလားရွေရှားတဲ့သဘောညင်သက်တဲ့သဘောတွေဖြစ်နေတာလားရွေရှားတဲ့သဘောညင်သက်တဲ့သဘောဆိုတာကဝါရောယုံဘာရောတယ်လဲအဲ့ဒီပုံမှာသူနဲ့တွဲပြီးတော့ဖြစ်နေတယ်ပူရဲတဲ့သဘောကတေဇောယုံဟောနေလိုက်တဲ့အခါကျတော့မမရက်လို့မရဘူးလားရအမကံယုတ်မရှိဘူးလားရှိလားအဲ့ဒါကပထဝီယောဒီလိုမလားအဲ့ဒီယောတိတရားကြောင့်ဖြစ်နေတာလားစေတနာလေးကစေတနာလေးပေါ်လို့စေတနာရဲ့အကျိုးဆက်ကြောင့်ဖြစ်နေတာလားစေတနာကအကြောင်းယောတိဖြစ်တာကအကျိုးဟုတ်တယ်မလားပြန်ပြောစေတနာကအကြောင်းယောတိဖြစ်နေတာကအကျိုးလှူခြင်းနဲ့စေတနာကအကြောင်းအဲ့ဒီစေတနာရဲ့တန်တုံးချက်ကြောင့်တရွေ့ရင်ရှားနေတဲ့ယောက်ကအကျိုးနော်အဲ့ဒီအကျိုးဒီတရားတရားလားယောက်တရားလားအကျောင်းကတရားတရားလားနန်တရားလားနန်ကြောင့်လည်းပဲယောက်ဖြစ်တယ်ဟုတ်ရဲ့ဟုတ်တယ်မလားဘာလဲနန်ကြောင့်လည်းပဲယောက်ဖြစ်တယ်ဩတကရကကြတော့ဆုံးကတော့မယ်ဆိုပြီးတော့လှမ်းပြီးတော့ကြည့်လိုက်တဲ့အခါကျတော့မမြင်ဘူးလားမြင်ရလားမြင်တာဘယ်လိုကမြင်တော့မြင်စိတ်ဘာကြောင့်ဖြစ်မျက်စိနဲ့စိတ်နဲ့တိုက်လို့ဖြစ်တာဘာကြောင့်ဖြစ်တော့မျက်စိနဲ့စိတ်နဲ့တိုက်လို့ဖြစ်တာမျက်စိကယုံလားနံလားအစင်းကလည်းယုံလားနံလားဟောသူကြတော့ယုံကြောင့်နံဖြစ်တယ်ဒီလိုမလားကောင်းပြီအဲ့ဒီမျက်စိနဲ့အဲ့ဒီစိတ်နဲ့ဘာကြောင့်တိုက်တယ်လဲဆိုရင်ဘယ်လိုပြန်ပြောကြည့်ခြင်းနဲ့စိတ်ကြောင့်ဖြစ်တာဘယ်လိုကြောင့်ဖြစ်တော့ကြည်ကျင်တဲ့စိတ်ကနံမျက်စိနဲ့စိတ်နဲ့တိုက်သွားတာကယုံနံကြောင့်ယုံဖြစ်တယ်မျက်စိနဲ့စိတ်တိုက်တာကယုံမြင်တဲ့စိတ်ကနံယုံကြောင့်နံဖြစ်တယ်နံကြောင့်လည်းယုံဖြစ်တယ်ယုံကြောင့်လည်းနံဖြစ်တယ်အပြတ်အနှံ့မှီညမ်းပြုတ်ပြီးတော့ယုံနံတွေဖြစ်နေတာမို့လားဒီထဲမှာပုဂ္ဂိုလ်တ attva ပါလားကကြမိမပါလားဒီဘောင်ကရှင်လည်းပါလားဘာတွေဖြစ်နေတော့ယုံနံနေဖြစ်နေတာပါလို့အသိသိကပ်ပြီးတော့ကြည်လိုက်တော့အသိသိတတိအဲ့ဒီဘောင်မှာယုံနံဘောင်မှာစွတ်စွတ်ဆက်ဆက်ကြည်နိုင်တာကတမာတိအဲ့ဒီတတိနဲ့တမာတိနဲ့ဖြစ်လာပြီဆိုရင်ယုတ်ဒီဖြစ်ပြီးပြက်တယ်ဖြစ်ပြက်ဒုက္ခသစ္စာနံကလည်းဖြစ်ပြီးပြက်တယ်ဖြစ်ပြက်ဒုက္ခသစ္စာပါပဲလို့ပိုင်းခြားသိတာကြတော့မှပညာပိုင်းခြားသိတာကြတော့မှပညာဒီလိုမလားရေရောသေးရောနဲ့ပညာမဖြစ်သေးဘူးနော်ဘယ်လိုသိမှပညာဖြစ်တော့ ပိုင်းခြားသိမှပညာဖြည်းဖြည်းပြတဲ့သဘောပါပဲလို့ပိုင်းခြားသိမှပညာအနိစ္စဒုက္ခအနတ္တပါပဲလို့ပိုင်းခြားသိတာကမှပညာအဲ့ဒီသုံးမျိုးဆုံသွားတဲ့အခါကျတော့မဂ်ကိမဖြစ်ဘူးလားဖြစ်လားအဲ့ဒီမဂ်ကိသိပြီလေတခြားလားဉာဏ်လားတခြားကောင်သိတဲ့ဉာဏ်လားအမှန်ကောင်သိတဲ့ဉာဏ်လားအမှန်ကတခြားလားယုံတယ်ဖြစ်ဖြစ်ဒုက္ခသစ္စာလားသိတာကတခြားလားဉာဏ်လားငါကပြောလိုက်တော့သစ္စာရဲ့ဉာဏ်ရဲ့အဲ့ဒီသစ္စာဉာဏ်လေးရရင်နဲ့နိရောဓသစ္စာတရားနိဗ္ဗာန်မရနိုင်ဘူးလားရနိုင်လားကဲကောင်းပြီခဏလေးတော့ဒီသစ္စာတရားနှစ်ပါးနဲ့ပဲဘုန်းကြီးတို့ရဲ့တရားတရားဒီကောင်းချုပ်ကြဆိုနော်ကဲအားလုံးသာဓုခေါ်လိုက်ကြအေးကျွန်မချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသက်ဖွဲ့တင်နေအောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ